မင်္ဂလာညနေခင်းပါသောတာရှင်များရှင် VOA American တိုင်ရဲ့2019ခုနှစ်ဩဂုတ်လ14ရက်ဗုဒ္ဓဟူးနေ့ညနေပဲ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီကနေ့ညနေခင်းအစီအစဉ်တွေကိုကျွန်မများသတင်းအောင်ကတာဝန်ယူတင်ဆက်ပေးပါမယ
်မင်္ဂလာညနေခင်းပါခင်ဗျာဒီကနေ့ညနေပဲသတင်းတွေကိုနောက်လောက်နဲ့ကျွန်တော်သင်ပြပြမှာပါဆန္ဒပြသူတွေနှစ်ရက်ကြာပိတ်ထားခဲ့တဲ့ဟောင်ကောင်လေဆိပ်ဒီကနေ့ပြန်ဖွင့်ပါပြီတရုတ်တင်ပို့ကုန်တချို့အပေါ်ကုန်သွယ်ကုန်ဆရာကန်တို့တိုးကောက်မဲ့အစီအစဉ်ကိုထပ်မဆွေးရောက်ကဆိုင်းငံ့ထားလိုက်ပါတယ်မြန်မာနိုင်ငံတချို့ဒေသတွေမှာရေကြီးမြေပြိုတာကြောင့်တည်ဆုံသူ80နီးပါးရှိပြီးအိန္ဒိယနိုင်ငံတဝန်းရေကြီးတဲ့တန်းကြောင့်တည်ဆုံသူ240ကျော်သွားပါပြီဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်သတင်းတွေအပြီးမှနောက်ဆက်ရမယ့်သတင်းလှော်တွေမှာတော့ဒီကနေ့နေ့လယ်ပိုင်းကရခိုင်ပြည်နယ်မင်းပြားမြို့အနီးမှာမြန်မာစစ်ကြောင်းဘုံခွဲတိုက်ခိုက်ခံခဲ့ရတယ်လို့သိရပါတယ်
ပါကိုအချိန်ရလေဟိုမိုင်းနှလုံးဆွဲရပါဘူးဒီကကခီးကရတော့တိကျမသိဘူးတာရတော့အဲ့လိုပဲဖြစ်တော့တက်တာနေပြီးတော့
ဒေသခံတူပြောသွားတာပါအပြေဆုံးကိုနောက်ပိုင်းမှနားဆင်ရပါမယ်ဒီသတင်းလွှာနဲ့အတူဟောင်ကောင်နဲ့တရုတ်ပြည်မကြီးအကြားကတင်းမာမှုတွေနဲ့ပတ်သက်ပြီးတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့သဘောကဘယ်လိုရှိပါသလဲခိုင်လုံမှုအထောက်အထားမရှိတဲ့သတင်းတွေဟာလူမှုကွန်ရက်တွေပေါ်မှာနေရာယူဖို့သိတ်ကိုလွယ်ကူနေပါသလားရုရှားကနိုင်ငံရေးအင်အားပြပွဲတွေမှာလူငယ်တွေဘာကြောင့်အရင်ကထက်ပိုပြီးတော့ပါဝင်လာကြပါသလဲ။စားတဲ့စိတ်ဝင်စားစရာသတင်းတွေကိုနှားဆင်ရပါမယ်။အခုရင်ဆုံးတော့ဒီကနေ့ညနေပိုင်းတွင်နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့နန်းလောင်တို့ကပြောပြပေးပါရှင
်။ဟောင်ကောင်နိုင်ငံကလေဆိပ်မှာဒီကနေ့လူငန်းတွေပုံမှန်အတိုင်းပြန်လည်ပတ်နေပါပြီ။လေဆိပ်ကိုနှစ်ရက်ဆက်တိုက်ပြီးဆိုခဲ့တဲ့ဒီမိုကရေစီလိုလားသူဆန္ဒပြသူတွေနဲ့ဒီရုံးနေနေရက်တပ်ဖွဲ့အကြောင်းရုံးဝန်ဆောင်ခတ်ဖြစ်ပြီးတဲ့နောက်လေဆိပ်လုပ်ငန်းတွေပုံမှန်ပြန်လည်ပတ်နေတာပါ။ပင်ပန်းနွမ်းနေနေတဲ့ခီးတယ်တွေလေယာဉ်ပေါ်တက်ဖို့သက်ဆိုင်ရာလေကြောင်းလိုင်းကောင်တာတွေမှာလူဝတ်တာတွေလုပ်နေကြခြင်းလေစီထဲမှာတော့ဆန္ဒပြသူ3,000လောက်ပဲကြာမှာတော့တယ်ခီးတယ်တွေလေစီထဲမှာဝင်နေအောင်ခီးဆောင်အိတ်တင်နဲ့တွန်းလှဲတွေနဲ့ပိတ်ဆို့တားဆီးခဲ့ကြတဲ့ဆန္ဒပြသူတွေကိုအင်္ဂါနေ့ညဘက်မှာရဲတပ်ဖွဲ့ကနံပါတ်တုတ်တွေနဲ့ရိုက်ငရုတ်ကောင်းရှင်နဲ့ဖြန့်ပြီးဖြိုခွင်းလာမှာရုံးဝန်ဆက်ခတ်ဖြစ်ခဲ့ပြီးတဲ့နောက်လေစီပြန်ပွင့်သွားတာပါလေစီကိုဆန္ဒပြသူတွေပိတ်ဆို့ထားတဲ့နှစ်ရက်အတွင်းလေရင်ခီးစဉ်ရာပေါင်းများစွာဖျက်ပစ်ခဲ့ရပြီးခီးတယ်တွေလည်းလေစီထဲမှာပိတ်မိနေခဲ့ပါတယ်အင်္ဂါနေ့ကဆန္ဒပြပွဲတွေအရှိန်မြင့်နေချိန်တွင်ဒေါသထွက်နေတဲ့ခီးတယ်တချို့နဲ့ဆန္ဒပြသူတွေအကြားအပြင်းထန်အခြေတင်ဖြစ်တာတွေလည်းရှိခဲ့ပါတယ်။ဆန္ဒပြသူတွေကဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်းနှုတ်ထွက်ပေးဖို့နဲ့ရာဇဝမှုကျူးလွန်တယ်လို့တန်ရရှိသူတွေကိုတရုတ်ပြည်မှကြီးစီလွှဲပြောင်းပေးမယ်ဥပဒေချမ်းကိုလုံးဝပယ်ဖျက်ပေးဖို့တောင်းဆိုနေကြတာပါ။ကယ်ရီလမ်းကတော့တောင်းဆိုချက်တွေကိုပယ်ချထားပြီးဆန္ဒပြသူတွေဟာကိုယ်တိုင်ပြည်ကိုကြောက်တဲတွန်းချနေတယ်လို့အင်္ဂါနေ့ကပြောပါတယ်။
တရုတ်ကုန်ပစ္စည်းတွေအပေါ်စက်တင်ဘာလတရနေ့ကစပြီးတော့တွင်းကုန်ခွန်10ရာခိုင်နှုန်းတိုးကောက်မဲ့အစီအစဉ်ကိုအမေရိကန်အစိုးရကရွှေ့ဆိုင်းလိုက်ပါတယ်။တရုတ်နိုင်ငံကတင်သွင်းတဲ့ laptop computer, computer monitor, mobile phone, video game, ကစားစရာအယုတ်၊ရှုဖက်နှက်နဲ့အဝတ်အထည်တွေအပေါ်အခွင့်တိုးကောက်မဲ့အစီအစဉ်ကိုဒီဇင်ဘာလ15ရက်နေ့အထိရွှေ့ဆိုင်းလာကြောင်းအမေရိကန်ကုန်သွယ်ရေးအဖွဲ့ရုံးကပြောပါတယ်။ဒီလိုပစ္စည်းတွေကို Christmas လက်ဆောင်အဖြစ်ဝယ်လျက်ရှိတဲ့အမေရိကန်တွေအတွက်ဒီရွှေ့ဆိုင်းမှုကအထောက်အကူဖြစ်စေနိုင်တယ်လို့သမ္မတဒေါ်နယ်ထရမ့်ကလည်း Christmas ဈေးဝယ်ရသည်မှာဈေးဝယ်ခက်ခဲမကြုံရအောင်အခုလိုရွှေ့ဆန်းလိုက်တာလို့ပြောပါတယ်ကျမရေးဘေးကင်းလုံခြုံရေးအမျိုးသားလုံခြုံရေးစတဲ့အချက်တွေပေါ်အခြေခံတဲ့တခြားတရုတ်တွင်းကုန်တချို့အပေါ်မှာလည်းအမေရိကန်ကလည်းတလောတွင်းကုန်ကိုရှော့ပေးထားတာရှိပါတယ်။ဒါပေမဲ့လည်းတခြားသောတရုတ်ကုန်ပစ္စည်းအများအပြားအပေါ်မှာတွင်းကုန်ခွန်သစ်စီးကြတာကိုဆက်လုပ်သွားမှာဖြစ်ပြီးဒီကုန်ပစ္စည်းစီးရင်ကိုတိတ်မကြခင်ထုတ်ပြန်ကြေညာမယ်အကြောင်းအမေရိကန်ကုန်သွယ်ရေးယုံကပြောပါတယ်။အမေရိကန်ကတွင်းကုန်ခွန်တိုးကောက်မဲ့အစီအစဉ်ရွှေ့ဆိုင်လိုက်တဲ့အတွက်ပြီးခဲ့တဲ့ရက်ပိုင်းတွေတုန်းကကျဆင်းခဲ့တဲ့နယူးယောက်အစုရှယ်ယာဈေးတွေအင်္ဂါနေ့ကအနည်းငယ်ပြန်တက်ခဲ့ပါတယ်။
ဒီလိုနိုင်ငံပိုင်ဂျီဘရော့ဒါဒေသနာမှာပြီးခဲ့တဲ့လကဖမ်းလိုက်တဲ့ရေနံနေသင်းမောနဲ့ပတ်သက်ပြီးအင်္ဂါနေ့ကထွက်လာတဲ့သတင်းမျိုးမျိုးကြောင့်ဝိုးပြီးရှုပ်ထွေးစရာဖြစ်လာပါတယ်။အီရန်ရေကြောင်းသွားလာရေးဌာနရဲ့ဒုတိယအကြီးအကဲဂျယ်လီအစ္စလာမီက Grace 1ရေနံနေသင်းမောကိုဂျီဘရော့ဒါအာဏာပိုင်တွေကမကြခင်ပြန်လွှတ်ပေးလိမ့်မယ်လို့အင်္ဂါနေ့ကပြောပါတယ်။ Grace 1ရေနံနေသင်းမောဟာအီရန်နိုင်ငံအလံလွင့်ထူပြီးနိုင်ငံကရေပိုင်တွေထဲမှာသိမ့်မကြခင်လုပ်ငန်းပြန်စတင်နိုင်တော့မယ်လို့ယုံကြည်ပါတယ်ဆိုပြီးအစ္စလာမီကပြောတာကိုအီရန်နိုင်ငံပိုင် First သတင်းဌာနကဖော်ပြပါတယ်။တင်မောကိုအင်္ဂါနေ့နှောင်းပိုင်းမှာပြန်လွှတ်ပေးမယ်လို့အမည်မဖော်တဲ့ဂျီဘရော့ဒါအာဏာပိုင်တွေကိုကူကားပြီးတော့လဲ First သတင်းဌာနကဖော်ပြပါတယ်။ဒါပေမဲ့ဂျီဘရော့ဒါအကြီးတန်းတာဝန်ရှိသူတူကအဲ့ဒီသတင်းဟာမမှန်ဘူးလို့ပြောတဲ့အကြောင်းအနောက်နိုင်ငံသတင်းတွေမှာဖော်ပြပါတယ်။ Greece 1တင်မောကိုဗြိတိသျှတပ်ဖွဲ့တွေကဖမ်းခဲ့တာဖြစ်ပေမဲ့လဲတင်မောနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးတာကဂျီဘရော့ဒါအာဏာပိုင်တွေနဲ့ပဲသက်ဆိုင်တယ်လို့ပြည်ထောင်နိုင်ငံကအင်္ဂါနေ့မှာပဲပြောပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးဂျီဘရော့ဒါတရားရုံးချုပ်ကဂျာတာပရီနေမှာကြားနာပွဲလုပ်ဖို့စီစဉ်ထားပါတယ်။Greece 1တင်မောဟာဥရောပရဲ့တန်ခတ်ရည်ယူမှုကိုချိုးဖောက်ပြီးစီးရီးယားကိုရေနံပို့ဖို့သွားတာလို့ဒီဒီမက်ကဆွဆွဲထားပေမဲ့အီရန်ဘက်ကတော့ဒါကိုညင်ထားပါဗျ
အကျဉ်းချနေချိန်မှာတတ်သေးသွားပုံပေါ်တဲ့အမေရိကန်စီးပွားရေးလုပ်ငန်းရှင် Jeffrey Epstein ကိုထိန်းသိမ်းထားတဲ့ထောင်ပိုင်းကိုအမေရိကန်ရှင်နှစ်ချုပ် William Barr ကနေရာပြောင်းရွှေ့လိုက်တယ်လို့အခင်းဖြစ်ချိန်မှာခွင့်သွားနေကြတဲ့အဆောင်အုပ်ကိုတော့အလောက်ကခိတရက်ဆိုင်ထားလိုက်ပါတယ်။ Epstein ကိုပြေးခဲ့တဲ့စနေနေ့ကသူ့အချုပ်ခန်းထဲမှာတည်ဆုံနေတာကိုတွေ့ခဲ့ရတာပါ။အသက်မပြည့်သေးတဲ့မိန်းကလေးတွေကိုလိမ့်မိုင်းဆိုင်ရာမတော်မတရားလုပ်မှုဆွဲချက်နဲ့တရားရင်ဆိုင်မှုစောင့်ဆိုင်နေချိန်မှာပဲအယက်ခင်းကိုအသုံးပြုပြီးတော့ Epstein ကြိုးဆွဲချတည်သွားတယ်လို့တင်ရရှိနေကြပါတယ်။လုပ်ငန်းရှင် Epstein ကိုနယူးယောက်မြို့ကထောင်မှာထိန်းသိမ်းထားခဲ့တာပါ။ထောင်ထဲမှာတေးချောင်းမကြံနိုင်အောင်လို့သူ့ကိုအဆောင်တွေကစောင့်ကြည့်နေရတာဖြစ်ပြီးအဲ့ဒီစောင့်ကြည့်မှုကိုပြီးခဲ့တဲ့လကပဲရုပ်သိမ်းခဲ့တာပါ။အဲ့ဒီစောင့်ကြည့်မှုကိုဘာကြောင့်ရုပ်သိမ်းခဲ့တယ်လဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူး။ကနဦးစုံစမ်းစစ်ဆေးမှုအရ Epstein ကိုအဆောင်တွေကနိုင်ဝတ်တခါသွားစစ်တာမျိုးမဟုတ်ပဲတခါတလေနိုင်ပေါင်းအတော်ကြာမှစစ်ဆေးတာမျိုးရှိတယ်လို့ဆိုထားပါတယ်။အသက်66နှစ်အရွယ် Epstein ဟာအသက်14နှစ်အရွယ်မိန်းကလေးတွေအပါအဝင်ဆယ်ကျော်သက်မိန်းကလေးငယ်တွေကိုလိန်ကုန်ကူးမှုဆွဲချက်နဲ့လဲတရားရင်ဆိုင်နေရတာပါ။သူ့အတွက်မိန်းကလေးတွေစုဆောင်ပေးတဲ့အပေါင်းအပါအဖွဲ့တစ်ခုလည်းရှိတယ်လို့ရဲတွေကပြောပါတယ
်။ View American Dan ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ70 kHz 1068ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။
ဒီကနေ့ဗိုလ်ဒူးညနေပဲသတင်းတွေကိုဒါရိုက်ဆက်လက်ပြောပြနေပါတယ်။မြန်မာနိုင်ငံတွင်တချို့ဒေသတွေမှာမိုးပြင်းထန်စွာပြီးရေကြီးမြေပြိုတာတွေကြောင့်လူသေဆုံးပျောက်ဆုံးတာတွေရှိထားသလိုမြန်မာအိနေချင်းအိန္ဒိယနိုင်ငံမှာလည်းမုတ်တုံမိုးကြောင့်ရေကြီးပြီးနိုင်ငံတော်မှာလူ240ကျော်သေဆုံးရပြီးတဲ့နောက်နိုင်ငံတော်မှာကေရလာပြည်နယ်တချို့နေရာတွေအတွက်ရေကြီးမဲ့သတိပေးချက်ထုတ်ထားပါတယ်။ပြည်နယ်ရင်းကမိုးကြီးတဲ့တန်အပြင်းထန်ဆုံးခံထားရတဲ့ဒေသတချို့မှာနောက်24နာရီကနေ48နာရီအတွင်းအပြင်းထန်မိုးရွာနိုင်ခြင်းရှိတယ်လို့တာဝန်ရှိသူတွေကဒီကနေ့သတိပေးချက်ထုတ်ထားတာပါ။ကီရလာ၊ကနတကာ၊မဟာရာစထရာနဲ့ဂူဂျရတ်ပြည်နယ်လေးခုတွင်တချို့ဒေသတွေမှာအပြင်းထန်မိုးရွာတာကြောင့်လူပေါင်း 1.2 သန်းကျော်အိုးအိမ်ဆုံးထွက်ပြေးသွားကြပြီးအများစုကအဆိုးရွားဖွင့်ထားတဲ့ကယ်ဆယ်ရေးစခန်းတွေမှာသွားနေကြပါတယ်။ကီရလာပြည်နယ်ဟာနှစ်တရာအတွင်းအဆိုးရွားဆုံးရေကြီးတဲ့တံကိုပြီးခဲ့တဲ့နှစ်ကပဲကြုံထားရပြီးတော့အဲ့ဒီအချိန်ကလူပေါင်း450သေဆုံးခဲ့ပါတယ်။အဲ့ဒီရေကြီးမှုကြောင့်ရထားလမ်းနဲ့ကားလမ်းတွေအပါအဝင်အများပြည်သူဆိုင်ရာအခြေခံစောက်အုံပိုင်းပျက်စီးသွားတာတွေကိုပြန်ပြီးပြုပြင်နေရဆဲပါဒီနေ့မိုးတုံရသည်မှာလဲကီရလာပြည်နယ်တွင်သေဆုံးသူအရေအတွက်65ယောက်အထိရှိသွားပြီဖြစ်ပြီး60နီးပါးပျောက်ဆုံးနေစေပဲလို့ကီရလာရဲတပ်ဖွဲ့က AFP သတင်းဌာနကဒီကနေ့ပြောပါတယ်။အိနေချင်းကနတာကာပြည်နယ်မှာလဲလူပေါင်း60နီးပါးသေဆုံးထားပြီးရေကြီးတဲ့နေရာတွေကလူပေါင်း 9,000 နီးပါးကိုတာဝန်ရှိသူတွေကရေပိလွတ်ရာရွှေ့ပြောင်းကယ်ထုတ်ထားရပါတယ
်။အိန္ဒိယနိုင်ငံဘက်ကကက်ရှမီးယားဒေသမှာလွတ်လပ်စွာသွားလာခွင့်ကိုပိတ်ပင်ထားတာဖြစ်ပြီးလွတ်လပ်ရင်းနဲ့ဖြစ်တဲ့မနေ့ပြန်ကြာရပင်းနဲ့နောက်ပိုင်းမှာတော့အဲ့ဒီအခြေအနေကိုရှော့ပေါ်ပင်မယ်လို့ပြည်내အုပ်ချုပ်ရေးမှူးကပြောပါတယ်။တပမဲ့လဲအဲ့ဒီဒေသကတယ်လီဖုန်းလိုင်းတွေနဲ့အင်တာနက်တွေကိုတော့ဆက်ပြီးတော့ဖြတ်တောက်ထားအောင်ပါ။ကက်ရှမီးယားဒေသရဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်တွေကိုအိန္ဒိယအစိုးရကဩဂုတ်လ3ရက်နေ့ကရုပ်သိမ်းခဲ့ပြီးတဲ့နောက်ပိုင်းတင်းကျပ်စွာအုပ်ချုပ်ထားတာကိုရှော့ပေါ်ပေးခဲ့ပေမယ်လို့ဆက်သွယ်ရေးတွေကိုတော့ကန့်သတ်ထားအောင်ပဲလို့ဂျမူးနဲ့ကက်ရှမီးယားပြည်내အုပ်ချုပ်ရေးမှူးဆာဂျာပါလ်မလစ်က Time of India သတင်းစာတိုက်ကိုဒီကနေ့ပြောပါရယ်အခြေအနေတွေမတိမငြိမ်မချင်းရန်တို့အတွက်အထောက်အကူဖြစ်စေမယ့်ကိစ္စမျိုးလုပ်မပေးခြင်းမို့လို့လဲအုပ်ချုပ်ရေးမှူးမလစ်ခကသတင်းစာတိုက်နဲ့တွေ့ဆုံမေးမြန်းခါမှာပြောပါရယ်တပတ်ဆက်ရက်အတွင်းအခြေအနေတွေတည်ငြိမ်သွားရင်တော့ဆက်သွယ်ရေးလမ်းကြောင်းတွေတဖြည်းဖြည်းပြန်ဖွင့်သွားမယ်လို့လဲသူကပြောပါရယ်မွတ်စလင်အများစုနေထိုင်ရာကက်ရှမီးယားဒေသရဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ကိုဩဂုတ်လ၄ရက်နေ့မှာအိန္ဒိယအစိုးရကရုတ်တရက်ဖျက်သိမ်းလိုက်ပြီးတဲ့နောက်ပိုင်းအခြေအနေတွေမတိမငြိမ်ဖြစ်လာမှာကိုဆိုရင်ပြီးတော့တယ်လီဖုန်းဆက်သွယ်ရေးကိုဖျက်တောက်ခဲ့တယ်လို့ညမထွက်ရအမိန့်ကိုလဲထုတ်ပြန်ခဲ့တာဖြစ်ပါရယ်
ဂျပန်နိုင်ငံကစီးပွားရေးရလက်လို့မြန်လှုပ်ဆောင်တာကိုကန့်ကွက်တဲ့အနေနဲ့တောင်ကိုရီးယားနိုင်ငံဆိုးမျိုးတော်ကဂျပန်တန်ယုံရှိမှာဒီကနေ့လူတစ်ထောင်ကျော်စုဝေးဆန္ဒပြကြပါတယ်။လူတယောက်ကဘာစစ်ကာလအတွင်းမှာဂျပန်ကလိန်ကျုံအဖြစ်ခိုင်းငံ့သူတွေကိစ္စကိုဖြေရှင်းမှုလဲဆန္ဒပြသူတွေကတောင်းဆိုပါတယ်။ဂျပန်ကလိန်ကျုံအဖြစ်ခန်းစီခံခဲ့ရသူ Comfort Woman လို့ခေါ်ကြတဲ့တောင်ကိုရီးယားနိုင်ငံသူတွေကိုအသေးချာတောင်းပန်ဖို့နဲ့နှင်နာချေးပေးဖို့ဂျပန်အစိုးရကိုတောင်းဆိုကြတာပါ။အစုံအထည်တိုက်ပွဲဝင်သူတွေသာအနိုင်ရသူတွေဖြစ်တယ်လို့လိန်ကျုံအဖြစ်ခိုင်းစေခံခဲ့ရပြီးအသက်မတည်ကျန်ရသူတဦးလို့ဆိုတဲ့ခီဝွန်အော့ကဆန္ဒပြပွဲအတွင်းပြောပါတယ်။ကိုရီးယားလွတ်လပ်ရေးနေ့မတိုင်ခင်တည်းမှာပဲဒီဆန္ဒပြပွဲလုပ်ကြတာပါ။တောင်ကိုရီးယားနဲ့ဂျပန်အကြားကုန်သွယ်ရေးဆိုင်ရာအထူးအဆင့်တန်းသတ်မှတ်ထားတာတွေကိုအပြန်အလှန်ရုပ်သိမ်းတာတွေဖြစ်ထားပြီးတဲ့နောက်နှစ်နိုင်ငံအကြားဆက်ဆံရေးတင်းမာနေတာဖြစ်ပါတယ်။
ဩစတြေးလျနိုင်ငံ Queensland ပြည်နယ်ရဲတပ်ဖွဲ့ရဲ့မူရစီဝါနှိမ်နှင်းဖန်စီနှိမ်နှင်းမှုစစ်စင်ရေးအတွင်းခမန်းချေအမေရိကဒေါ်လာတန်60တန်မိုးရှိတဲ့ MDMA မူရစီ966ကီလိုဂရမ်ကိုရှာဖွေဖန်စီမိခဲ့ပါတယ်။ Ecstasy လို့လည်းလူသိများတဲ့အဲ့ဒီမူရစီဝါတွေကို Queensland ပြည်နယ်ထက်ကနေရအတော်များများကနေရှာဖွေတွေ့ရှိခဲ့တာဖြစ်တယ်လို့ထောက်လန်းရေးကပြောပါတယ်။ဒီဖြစ်ရနဲ့ဆက်ဆက်နေတဲ့လူလေးဦးကိုလည်းဖန်စီထားပါတယ်။မူရစီဝါပိုင်ဆိုင်မှုဖြတ်ဝင်မှုဆွဲချက်နဲ့အသက်50နှစ်နဲ့40နှစ်အရွယ်ပရိုတိန်နိုင်ငံသား2ဦးကို ဖမ်းဆီးထားပါတယ်။သူတို့နှစ်ဦးကို Brisbane မြို့တရားရုံးမှာဒီလ26ရက်နေ့ကျရင်ယုံထုံမှာပါ။ New Zealand နိုင်ငံ Auckland မြို့မှာလည်း Meth စိတ်ကြွဆေးပြား200ကီလိုဂရမ်ဖမ်းဆီးမိခဲ့တယ်လို့အသက်60နဲ့49နှစ်အရွယ်ပရိတ်နိုင်ငံသားနှစ်ဦးကိုတာဝန်ရှိသူတွေကဖမ်းဆီးထားတာပါ။ရဲရီရဲ့အဆိုအရ Queensland မှာအခုဖမ်းမိတဲ့မွေးရေးဆေးဝါးတွေဟာ MDMA စိတ်ကြွဆီအမျိုးသားထဲမှာအကြီးအသေးအမြင့်ဆုံးဖြစ်တယ်လို့ပြောပါရယ်။အခုလိုမွေးရေးဆေးဝါးတွေကိုရှာဖွေဖမ်းဆီးနေတာဟာ Agency ပေါင်းစုံပူးပေါင်းပြီးတော့နိုင်ငံတကာမွေးရေးဂိုဏ်တွေကိုပူးပေါင်းနေနေတဲ့စစ်စင်ရေးတစ်ခုလည်းဖြစ်ပါတယ
်။ American Media ကုမ္ပဏီကြီးနှစ်ခုဖြစ်တဲ့ CBS နဲ့ Viacom ကုမ္ပဏီတွေကသူတို့ကုမ္ပဏီနှစ်ခုပေါင်းပြီး American ရောနိုင်ငံတကာဈေးကွက်မှာပါonline ကနေဗီဒီယိုထုတ်လွှင့်တဲ့ဈေးကွက်နဲ့အစီအစဉ်တွေဖန်တီးထုတ်လုပ်တာမှာသူတို့ကုမ္ပဏီတွေအနေထားပိုပြီးအားကောင်းလာစေမယ့်မဟာဗျူဟာတစ်ချက်အချမှတ်လုံဆောင်သွားမယ့်အစီအစဉ်ကိုအင်္ဂါနေ့ကကြေညာပါတယ်။ဒီကုမ္ပဏီနှစ်ခုဟာ2006ခုနှစ်ကခွဲထွက်ကြပြီးတော့အခုပြန်ပေါင်းတာပါ။ကုမ္ပဏီနှစ်ခုပေါင်းနှစ်စဉ်ဝင်ငွေဟာဒေါ်လာ28ဘီလီယံရှိပြီး Paramount Pictures ရုပ်ရှင်ထုတ်လုပ်ရေးလုပ်ငန်း Simon & Schuster စာအုပ်ထုတ်ရေးလုပ်ငန်းတွေအပြင် MTV Comedy Central နဲ့ Showtime တို့လိုရုပ်မြင်သံကြား line တွေကိုလည်းပိုင်ဆိုင်ထားကြပါတယ်ခင်ဗျာ။
ဗုဒ္ဓဟူးနေ့ညနေပိုင်းတွင်နောက်ဆုံးရမြန်မာနှင့်နိုင်ငံတကာသတင်းတွေကိုကိုကျော်သိန်းနဲ့နန်းလောင်တို့ပြောပြခဲ့တာပါအခုလွှင့်နေတဲ့ရေဒီယိုဓာတ်ရိုက်ထုတ်လွှင့်အစီအစဉ်ကို VOE ရဲ့အင်တာနက်ဝက်ဘ်ဆိုက်လိပ်စာ burmese.voenews.com ကနေလည်းကျမတို့အခုထုတ်လွှင့်နေတဲ့ဒီချိန်နဲ့တပြိုင်တည်းမှာပဲနှာဆင်နိုင်ပါတယ်အခုတော့သတင်းလွှာတွေကိုတင်ဆက်ပေးကြပါရစေ။ရခိုင်ပြည်နယ်မင်းပြမြို့နယ်ကတံတားတစ်ခုအနီးမှာမြန်မာစစ်တပ်ကစစ်ကြောင်းတစ်ခုကိုရခိုင်လက်နက်ကင်တပ်ဖွဲ့ AA ကဒီကနေ့နေ့လယ်ပိုင်းမှာဘုံခွဲတိုက်ခိုက်ခဲ့ကြောင်းဒေသခံတွေနဲ့ AA အဖွဲ့ကပြောပါရစေ။အခုနောက်ဆုံးတိုက်ခိုက်မှုဖြစ်ခဲ့တဲ့မင်းပြမြို့နယ်မှာပဲတိုက်ပွဲတွေကြောင့်ထောင်နေချီတဲ့ဒေသခံတွေအိုးအိမ်ဆုံးခွာထွက်ပြေးနေရတယ်လို့တိုက်ပွဲတွေအကြမ်းမှာပိတ်မိနေသူတွေလည်းရှိပါရစေ။အပြည့်အစုံကိုတော့ VOE မြန်မာပိုင်းသတင်းတော်နိုင်ကိုအင်ကသတင်းပေးပို့ထားပါရရှင်။
ဟုတ်ကဲ့ပါရခိုင်ပြည်နယ်မင်းပြမြို့နီးနရန်လန်းစုံမှာဒီကနေ့နေ့လယ်ပိုင်းမှာမြန်မာစစ်ကြောင်းတစ်ခုကိုရခိုင်လက်နက်ကိုင် AA ဖွဲ့ကနေဘုံခွဲတိုက်ခတ်ခဲ့တယ်လို့အခင်းဖြစ်ပွားရာကိုတွားရောက်ခဲ့တဲ့မင်းပြတေတခန်သူကပြောပါတယ
်တိုက်ပွဲအခြေအနေလေးကိုဟိုမှားနေလုံးဆိုးရပါဘူးဒီကကထိခါရတော့အတိအကျမသိသေးဘူးတန်ရတော့အဲ့လိုပြောစစ်တပ်ကစစ်တပ်ကနေပြီးတော့ဒီဘက်ကရာကိုနှေးပြီးတော့အကုန်ပြစ်ထားခဲ့တာဘုံကန်ခံမလို့မှကြားရတယ်။ရာကရာတော့ထိခါလည်းမရှိဆိုင်ကသမားတယောက်ကတော့ဒီလိုပြေးရအောင်စစ်တပ်ကလှမ်းပြလို့နည်းနည်းရှက်တိတော့ရဲ့လို့ပြောတယ်
မင်းပြမြို့နဲ့ငားမှန်ကွာရမောင်တရာနီမြောက်ဦးမင်းပြရန်ကုန်သွားတဲ့နေရန်လမ်းဆုံမှာအေဖက်ကနေဘုံခွဲဆိုက်ကတ်ခဲ့တာပါတိုက်ပွဲဖြစ်စဉ်အသေးစိတ်ကိုမသိရသေးပေမဲ့မင်းပြမြို့နီနေရန်လမ်းဆုံမှာတိုက်ပွဲဖြစ်ပွားခဲ့ကြောင်းအေပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ
်မင်းပြဖက်ကအဝင်ဒီမြောက်ဦးမင်းပြအဲ့ဒီရမောင်တရာထိုက်တော့ဒီနေရန်ရွာဆိုတာရှိတယ်အဲ့ဒီမှာဖြစ်တယ
်ဒီကနေ့မင်းပြနေရန်လမ်းဆုံတိုက်ပွဲအခြေအနေကိုမသိရသေးပေမဲ့မနေ့ကမင်းပြမြို့နယ်ရံမောင်းတရာရှိဘက်မှာနှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့တယ်လို့တပ်မတော်သတင်းမှန်ပြန်ကြားရေးဖွဲ့တွင်းမှုဘူမှုချုပ်စော်မင်းထွန်းကပြောပါတယ
်။ဒီဖြစ်တာဆိုတော့လက်မရှိသေးဘူး။ဒီကဖြစ်တာပိုင်မင်းပြကရံမောင်းတရာရဲ့အရှိတ်ကဖြစ်ခဲ့တာရှိတယ်။ဆိုတော့နှစ်ဖက်ထိခိုက်ဒဏ်ရာမှုရှိမှုတော့မရှိပါဘူးဗျ
။မနေ့တုန်းကလည်းမင်းပြမြို့နယ်ကလမတောင်နဲ့တလူချောင်းဘက်မှာမြန်မာစစ်တပ်နဲ့အေအေဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့တယ်လို့လည်းကလမတောင်ကျေးရွာအုပ်ချုပ်ရေးမှူးကပြောပါတယ်။မင်းပြမြို့နယ်တလူချောင်းနဲ့ကလမတောင်ရွာဘက်မှာနှစ်ဖက်တိုက်ပွဲတွေအများလို့လူဖြစ်ပွားနေပြီးဒေသခံရွာသား 3,000 လောက်ဟာစစ်ဘေးသိမ်းရှောင်နေရဆဲလို့ကုညီပေးရေးဖွဲ့ကျန်းရေးကရုဏာဖောင်ဒေးရှင်းတာဝန်ခံဦးသိန်းထွန်းကပြောပါတယ်။
ကလမန်ကသူကြောင့်ရောက်တာရောက်မှာကျန်လို့ရောသားတွေကတော့အကုန်လုံးဒီမင်းကြောင်ဒုက္ခတွေစကန်ဒီမှာပဲစကန်ကကျေးရှိပါခင်ဗျာအလုံး3000ကျော်လောက်ရှိတယ်ကို
မင်းပြမျိုးအရှိတ်ဘက်မှာရှိတဲ့ဖုံတာချောင်းတော့ဝိုက်ကြေးရွာတာ3000ခန့်ဟာလဲစစ်ဖြစ်ပေါ်ရာဒေသတွင်ပိတ်မိနေစေလို့ဦးသိန်းထွန်းကဆက်ပြောပါတယ
်ဖုံတာချောင်းအတွင်းထဲမှာ3000ကျော်လောက်ပိတ်ဆို့နေတယ်ခင်ဗျာဖုံတာချောင်းရဲ့ဖျောက်မော်ရေငန်းတဲ့ရေဆောင်ပုတ်ကြီးရေစိတ်ကြရရေအဲ့ဒီကြေးရွာတွေကကြတော့လုံးလုံးစီပြေးလာတဲ့လူတွေကရောက်လိုက်တယ်နောက်ကျန်တဲ့လူတွေကြတော့သူတို့အထက်မပြေးတော့ဘူးစစ်တပ်ကအထက်မပြေးတော့သူတို့ကကြောင်ပိတ်ကြီးလို့နေနေကြတယ်
ဒီရွာတွေဟာအေအေဖွဲ့ကိုခြေခံတဲ့ရွာတွေဖြစ်တဲ့အတွက်ကြောင့်မို့လို့လိုအပ်တဲ့စီစစ်မှုတွေလှုပ်ဆောင်ဖို့ဒေသတွင်းဝင်ထွက်သွားလာခွင့်ကန့်သတ်ထားတယ်လို့အနောက်ပိုင်းတိုင်းစစ်သည်ရုပ်တပ်မတော်ပြောခွင့်ရဗူမူကြီးဝင်းစောဦးက VOA ကိုပြောဆိုခဲ့ပါတယ်။ရခိုင်ပြည်နယ်အတွင်းမှာမြန်မာစစ်တပ်နဲ့အေအေတို့ကြားတိုက်ပွဲတွေဖြစ်ပွားနေဆဲဖြစ်တယ်လို့တစ်ဖက်မှာလည်းအေအေဖွဲ့နဲ့ဆက်နွယ်နေတယ်ဆိုပြီးဖမ်းဆီးခံရမှုတွေလည်းရှိနေပါတယ်။ပြီးခဲ့တဲ့ဩဂုတ်လ9ရက်နေ့ကဗုဒ္ဓတော်မြုပ်နယ်ကြောက်ရံကျေးရွာကနေဖမ်းဆီးခံထားရတဲ့မူလသားများအကြောင်းစရာတူကျေးရွာအုပ်ချုပ်ရေးမှူးသူအပါအဝင်5ဦးကိုမြန်မာစစ်တပ်ကနေမသိင်္ဂါလို့ဖမ်းဆီးစားပြီးမနေ့ကဗုဒ္ဓတော်မြုပ်နယ်တရားရုံးမှာရုံးထုတ်ရမှန်ရယူခဲ့တယ်လို့ ဒီလိုလို့တော့ကိုယ်စလဲဥအောင်တောင်းရွှေကပြောပါတယ်ဘုဘူးပြီးတော့ကဖန်တော်တဲ့လူသားရဲ့ကိုလေတရားရုံးတင်နေဗျဘူးပြီးတော့တရားရုံးမှာလာပြီးတော့ရမယ်ယူတယ်ဟိုကစေကကြီးနဲ့ဆရာကြီးတွေလို့ပြောတယ်ညောင်ချောင်းစခဲအပ္ပသံကြီးကတကယ်လို့လုပ်ပြီးတော့တရားဆွေးတယ်လို့ပြောတယ်ညမစေတကကနေစစ်ဆေးချက်ရကြည့်ရအုတ်ချွေးမှုចောင်းစရာပါဝင်ရွာသားတွေဟာအေးဖွဲ့နဲ့ဆက်နွယ်နေကြောင်းအထောက်အထားတွေသ
့ကြီးကောင်ဆိုရင်လူအိမ်မှာအဲတို့အပ်တယ်တန်တဲ့ခဲရနေတွေ့ရဒီရင်ကြောင်းစီပညာရေးဝန်ထမ်းသူ့ရဲ့ဖုန်းထဲကနေပြီးတော့မှအင်တာနက်တွေမဖြတ်ခင်ကာလတုန်းကပြောထားတဲ့ Messenger တွေတွေ့ပြီးရင်စိတ်တွေပို့ထားတာတွေ့ဒီလိုဟာမျိုးရေးတွေ့တဲ့အတွက်ကြောင့်မဟုတ်လို့ကျွန်တော်တို့ကတော့ရဲကိုအလိုက်ရဲကတော့အမှုဖွင့်လိုက်ပြီဆိုရင်သူ့ဟာကိုဥပဒေတိုင်းဆက်လုပ်ပါ
ဒီစင်ဘာလကနေအခုလဆန်းပိုင်းထိနှစ်ဖက်စစ်ရေးပဋိပက္ခဖြစ်စဉ်တွင်အေအဖွဲ့လို့တန်ရရှိသူ90ဦးကိုတပ်မတော်ကနေဖမ်းဆီးစစ်ဆေးခဲ့ပြီးလက်ရှိစစ်ဆေးနေဆဲ36ဦးပြန်လွှတ်ပေးခဲ့သူ10ဦးအမှုဖွင့်ထားတဲ့သူ45ဦးရှိနေတယ်လို့တပ်မတော်ကနေစွန်လအတွင်းသတင်းစာရှင်းလင်းပွဲမှာထုတ်ပြန်ခဲ့ပါတယ်။ရခိုင်လူမှုဖွဲ့စည်းတွေကနေကောက်ယူထားတဲ့စည်ရင်ရဖမ်းဆီးခံထားရတဲ့သူတွေ190ကျော်ရှိနေတယ်လို့လည်းပြောဆိုထားပါတယ်ခင်ဗျာ
။နိုင်ငံရေးသတင်းပေးပို့ထားတာပါအခုဆက်ပြီးတော့ဟောင်ကောင်ကဆန္ဒပြပွဲတွေနဲ့ဆိုင်တဲ့သတင်းလွှာတစ်ပုဒ်ကိုနားဆင်ကြအောင်ပါတရုတ်နိုင်ငံရဲ့ကုန်သွယ်ရေးနဲ့ဗန္နာငွေကြေးဆိုင်ရာမူဝါဒတွေကိုသမ္မတဒေါ်နယ်ထရမ့်ကဝေဖန်တိုက်ခိုက်လို့ရှိပေမဲ့ဟောင်ကောင်ကျွန်းအပေါ်မှာတော့တရုတ်အစိုးရရဲ့ဖိအားပေးလှုပ်ဆောင်မှုတွေကိုဝေဖန်မှုညှင်းဆိုပါတယ်ဟောင်ကောင်နဲ့တရုတ်ပြည်မှာကြီးအကြားကတင်းမာမှုတွေဟာသူတို့အချင်းချင်းကြားမှာဖြေရှင်းရမယ့်ကိစ္စလို့သူကပြောတာပါဒီအကြောင်းကို VOA သတင်းတောက်စလာတီစာဟုတ်သတင်းပေးပို့ထားတာကိုကိုဇော်ဝင်းလှိုင်ကပြောပြပေးပါရှင်
ဟောင်ကောင်လေဆိပ်မှာအင်္ဂါနေ့ကဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့အကြားထိတဲ့ရင်ဆိုင်မှုတွေဖြစ်ခဲ့တာကြောင့်လေကြောင်းပြန်တက်မှုတွေအားလုံးနီးပါးဖျက်သိမ်းခဲ့ရပါတယ်။ဒါဟာကက်ခဲတဲ့အခြေအနေဖြစ်ပြီးအားလုံးအဆင်ပြေသွားလိမ့်မယ်လို့မျှော်လင့်ကြောင်းသမ္မတဒေါ်နယ်ထရမ့်ကပြောပါတယ
်။ဟောင်ကောင်ခြေနေကဒေါ်လေးကက်ခဲနေပါတယ်။ဘာဖြစ်လာမလဲဆိုတာကျွန်တော်တို့စောင့်ကြည့်နေပါတယ်။တရုတ်နိုင်ငံပါဝင်အားလုံးတွေအဆင်ပြေသွားလိမ့်မယ်လို့ကျွန်တော်တို့မျှော်လင့်ပါတယ
်။တရုတ်ဆိုရကသူ့စစ်တပ်ကိုဟောင်ကောင်နယ်စပ်မြို့ကိုပို့ထားပြီလို့သူသိခဲ့ရကြောင်းသမ္မတထရမ့်ကအင်္ဂါနေ့အစောပိုင်းမှာပြောလိုက်ပြီးအားလုံးအတွက်အနည်းကင်းအောင်လှုံ့ဆော်ကြဖို့တောင်းဆိုပါတယ်။ဒါပေမဲ့ဟောင်ကောင်မှာရာဇဝတ်မှုကျွလွန်နေလို့မတင်ကားသူတွေကိုတရုတ်ပြည်မှာကြီးပို့မဲ့ဥပဒေမူကြမ်းနဲ့ပတ်သက်လို့ပြတ်သားစွာရပ်တည်ဖို့သမ္မတထရမ့်ကညှင်းဆိုခဲ့ပါတယ်။ဝေဖန်သူတွေကတော့ဒါဟာအတိုက်ခံတွေကိုအစိုးရကထင်သလိုဖန်ဆီးခွင့်ပြုမဲ့ဟောင်ကောင်ရဲ့ဒီမိုကရေစီကိုဝင်ရောက်ဆွတ်ဖက်မဲ့ဥပဒေမူကြမ်းအဖြစ်ရှုမြင်ကြပါတယ်။ဒီဥပဒေမူကြမ်းကိုစန့်ကျင်တဲ့အနေနဲ့တန်းနဲ့ချီတဲ့ဒေသခံတွေဇွန်လကစလို့ကန့်ကွက်ဆန္ဒပြနေခဲ့ကြတာပါ။ကုန်သွယ်ရေးနဲ့စီးပွားရေးကိစ္စတွေမှာသမ္မတထရမ့်ကတရုတ်အစိုးရကိုအင်္ဂါနေ့မှာဝေဖန်ပြောဆိုခဲ့ပါတယ်
။ China made themselves say they did a good job but they ripped off our country for years.
သူတို့ဒုတက်ကြီးပေါ့ဒီအစိုးရကလုံနိုင်ခဲ့ပါတယ်။ဒါပေမဲ့ကျွန်တော်တို့ပြည်သူတွေထံကအမျက်ကြီးစားပြီးယူသွားတယ်။ဒါ့ကို WTO အဖွဲ့ကလည်းကြောထောက်နောက်ခံပေးထားပါတယ်။နောက်ပြီးတော့ WTO ကပြဋ္ဌာန်းထားတဲ့ policy တွေကိုအခွင့်အကောင်းယူသုံးကြတယ်။အခွင့်အကောင်းယူတယ်ဆိုတာကကျွန်တော်အနေနဲ့တသက်ညာညာနဲ့ပြောနေတာဖြစ်ပါတယ
်။ဒါ့အပြင်တရုတ်အစိုးရဟာသူ့ငွေတန်ဖိုးကိုကစားနေတယ်လို့သမ္မတထွန်းကဆွဆွဲပြောဆိုပါတယ်။အဲဒီလိုဆွဆွဲမှုတွေမမှန်ဘူးဆိုတဲ့တရုတ်အစိုးရရဲ့ပြောဆိုမှုကိုပြင်သစ်နိုင်ငံအခြေစိုက်ဆက်ဆိုဘန်ကစီးပွားရေးသုတေသီခရစ်စတိုဖာဒမ်ဘစ်လိုသုတေသီတွေကထောက်ခံပါတယ်။
Très objectivement, aujourd'hui, la Chine ne manipule pas sa monnaie. Le rapport du FMI, d'ailleurs, depuis plusieurs années, souligne que la Chine...
တရုတ်သွင်းကုန်တွေအပေါ်အခွန်တိုးကောက်တဲ့အတွက်အမေရိကန်အစိုးရကဒေါ်လာဘီလီယံနဲ့ချီရနေတယ်လို့သမ္မတထရမ့်ကပြောဆိုနေပေမဲ့အမေရိကန်စားသုံးသူတွေကိုအကာအကွယ်ပေးတဲ့အနေနဲ့တရုတ်သွင်းကုန်တွေအပေါ်အခွန်ထပ်တိုးကောက်မဲ့အစီအစဉ်ကိုဆိုင်းငံ့ထားဖို့ဆုံးဖြတ်လိုက်ကြောင်းအင်္ဂါနေ့မှာပဲသမ္မတထရမ့်ကပြောကြားခဲ့ပါတယ်ခင
်ဗျာ။ဒေါ်လာရှင်များရှင်မြန်မာနိုင်ငံနေရာတော်များများမှာမကြသေးခင်ရက်တွေအတွင်းမိုးသည်ထန်စွာရွာသွန်းရာကနေလူထိခိုက်ဒေဆုံးမှုတွေနဲ့ပျက်စီးဆုံးရှုံးမှုတွေလည်းကြီးကြီးမားမားကြုံခဲ့ရပါတယ်။ဒီလိုအရေးပေါ်အခြေအနေမျိုးတွေကြုံရတဲ့အခါတုံ့ပြန်ဆောင်ရွက်ဖို့မြန်မာနိုင်ငံအနေနဲ့အသင့်ရှိနေပါရဲ့လား။ဒီထက်ပိုပြီးထိရောက်တဲ့တုံ့ပြန်မှုတွေလိုအပ်နေသလားဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေလာအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။လက်ရှိကြုံနေရတဲ့ရေပေးတံကိုတာဝန်ရှိသူတွေတုံ့ပြန်ဆောင်ရွက်မှုတွေမှာအားရတာအားမရစရာတွေရှိတဲ့ဆိုရင်လည်းသောရရှင်တွေပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 0932382555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရရှင
်။လာမယ့်စနေညတိုက်ရိုက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးဖို့ထပ်မံဖိတ်ခေါ်ရင်းနဲ့ပဲအခုဆက်ပြီးတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုထုတ်လွှင့်ပြပါဦးမယ်။ရုရှားနိုင်ငံကနိုင်ငံရေးအင်အားပြပွဲတွေမှာအရင်တုန်းကနိုင်ငံရေးကိုစိတ်မဝင်စားတဲ့လူငယ်တွေအခုအများကြီးပါဝင်လာပါတယ်။ဆန္ဒပြသူတွေကိုနိုင်ငံရေးအရာဖိနှိပ်တာ၊စီးပွားရေးအခွင့်အလမ်းမရှိတာတွေဟာလူငယ်တွေကိုနိုင်ငံရေးဆန္ဒပြပွဲတွေမှာပါဝင်လာဖို့အကြောင်းစီဖြစ်တယ်လို့ VOA သတင်းတောင်ယူလီယာဆက်ချင်ကိုကသတင်းပေးပို့ထားပါတယ်။ကိုငင်းညံကပြောပြပေးပါရှင
်။လူငယ်တွေအတွက်တိုင်းပြည်မဟုတ်ဘူးဆိုတဲ့အမြင်မျိုးရုရှားနိုင်ငံကနာမည်ကြီးရော့တီဂီတာဝေဖန်သူအာတီမီထရော့စကီကပြောပါရယ်အသက်64နှစ်အရွယ်ရှိပြီဖြစ်တဲ့ထရော့စကီဟာရုရှားလူငယ်တွေနိုင်ငံရေးစိတ်မဝင်စားတာဖြစ်နေတဲ့အခြေအနေကိုစိတ်ပြက်ပြက်နဲ့ကြည့်နေခဲ့ရတာပ
ါ For several decades actually from August 1991
စစ်စနစ်ပေါ်များစွာပါပဲတိတိကျကျပြောရရင်1990ခုနှစ်ဩဂုတ်လကစပြီးရုရှားလူငယ်တွေဟာတိတ်တိတ်ဆိတ်ဆိတ်နဲ့နိုင်ငံရေးနဲ့မပတ်သက်ပဲမဆိုင်တလို့နေခဲ့ကြတာပ
ါဒါပေမဲ့ပြီးခဲ့တဲ့နှစ်ပိုင်းနေအတွင်းဒါဟာပြောင်းလဲခဲ့ပါပြီ2018ခုနှစ်ကစပြီးအကျင့်ပြတ်ခြားစားမှုတွေကိုစန့်ကျင်ဆန္ဒပြတဲ့အတိုက်ခံခေါင်းဆောင် LSC Navalny ဟာကျောင်းသားအွယ်ဆယ်ကျော်သက်တွေကိုဆန္ဒပြပွဲတွေခေါ်လာနိုင်ခဲ့ပါတယ် Trotsky ကအခုလိုပြောပါတယ
် Partly thanks to Alexei Navalny
Alexei Navalny ကြောင့်ရောပူတင်အစိုးရရဲ့အချက်မရှိအကျင့်ပြတ်ခြားစားမှုတွေကြောင့်ရောလူငယ်တွေနှိုးထလာပါပြီ။ဆန္ဒပြရတာပျော်ဖို့ကောင်းတယ်ဆိုတာရုပ်တရက်သတိထားမိတာ
။ပြီးခဲ့တဲ့လပိုင်းတွေအတွင်းမော်စကိုမြို့ကလမ်းမတွေပေါ်လူငယ်တွေဆန္ဒပြနေကြတာပါ
။တ
ကျွန်တော်တို့မျိုးဆက်ဟာဆိုဗီယက်ပြည်ထောင်စုကိုရော90ခုနှစ်တည်းပါမကြုံခဲ့ရပါဘူး။ကျွန်တော်တို့မျိုးဆက်ဟာကိုယ့်ဘာသာကိုတန်ဖိုးရှိတယ်လို့ခံယူတယ်လို့အဲ့ဒီစိတ်ဓာတ်နဲ့ကျွန်တော်တို့အခွင့်အရေးတွေနဲ့တိုင်းပြည်ရဲ့အပြောင်းလဲတွေအတွက်ပိုကောင်းအောင်ကြိုးစားကြပါလေ။ကျွန်တော်တို့မျိုးဆက်ကျွန်တော်တို့အတိုင်းဝိုင်းတဲမှာဆိုရင်ပူတင်ကိုထောက်ခံလို့မရပါဘူး။ဒါဟာရှက်စရာပါ။ကျွန်တော်နဲ့ရွေတူတန်းတူမှာပူတင်ကိုထောက်ခံသူမတွေ့ဘူးပါဘူ
း။
မဲဆန္ဒရှင်တွေဘက်ကသူတို့ရဲ့အခွင့်အရေးရဖို့ကြိုးပမ်းနေတာတွေကိုအာဏာပိုင်တွေဘက်ကဖိနှိပ်တာဟာကြောက်စရာကောင်းသလိုဘလို့နားလည်ရမှန်းတော့မသိတော့ပါဘူး
။စီးပွားရေးတက္ကသိုလ်ကျောင်းသားအယ်ဂါဇူကော့ဖ်ကမော်စကိုမြို့ကဆန္ဒပြပွဲတစ်ခုအတွင်းဖမ်းဆီးခံခဲ့ရပြီးမော်စကိုမြို့ကဖိနှိပ်ခံတွေရဲ့တင်ကြေတာတစ်ခုဖြစ်လာပါတယ
်။
မော်စကိုဒူးမလွှတ်တော်ရွေးကောက်ပွဲမှာဝင်အရေးခံဖို့လုပ်နေတဲ့ကျွန်တော်တငယ်ချင်းအယ်ဂါဇူကော့ဖ်ဟာအကြောင်းမရှိပဲအဖမ်းခံရပါတယ်။တရားဥပဒေမဲ့နိုင်ငံရေးအရာဖိနှိပ်ဖမ်းဆီးမှုတွေကိုစန့်ကျင်ဆန္ဒပြဖို့အတွက်ကျွန်တော်ဒီမှာရောက်နေတာပါလို့ပြောသွားတာပါ။ဩဂုတ်လ10ရက်နေ့ကကျင်းပခဲ့တဲ့အယ်ဂါဇူကော့ဖ်နဲ့တခြားနိုင်ငံရေးအကျဉ်းသားတွေကိုလွှတ်ပေးဖို့ဆန္ဒပြပွဲတွေမှာပါဝင်ဆင်နွှဲဖို့ရပ်ဆိုတော့အောက်စီမိုရီယွန်ကလည်းသူ့ကိုအားပေးသူပြိဋ္ဌာန်တွေကိုတိုက်တွန်းခဲ့ပါတယ်။တခြားအမှုပညာရှင်တွေကလည်းညီညီညွတ်ညွတ်နဲ့ပါဝင်ခဲ့ကြပါတယ်။မော်စကိုအာဏာပိုင်တွေကခွင့်ပြုခဲ့တဲ့ဒီဆန္ဒပြပွဲကိုလူ6000ကျော်လောက်တက်ရောက်ခဲ့မယ်လို့ခန့်မှန်းထားပါတယ်။အာဏာပိုင်တွေကတရားဝင်ခွင့်ပြုခဲ့ပေမဲ့လည်းဆန္ဒပြသူတွေကိုရဲတွေကဝင်ဖမ်းခဲ့ပြီးလူအယောက်130ကျော်လောက်အဖမ်းခံခဲ့ရပါတယ်ခင်ဗျာ
။ကိုငင်းညမရှင်အခုဆက်ပြီးတော့လူမှုကွန်ရက်နဲ့လှုပ်ချန်သတင်းတွေဆိုင်ရာသတင်းလွှာတစ်ပုဒ်ကိုနားဆင်ကြည့်ကြအောင်ပါ။အသက်မပြည့်သေးတဲ့မိန်းကလေးငယ်တွေကိုလိင်ဖြောပြီးလုပ်ငန်းတွေမှာအသုံးချခဲ့မှုနဲ့အေးအေးယူခံထားရတဲ့စီးပွားရေးလုပ်ငန်းရှင်တထေးကြီး Jeffrey Epstein တည်ဆုံသွားတာဟာရိုးရိုးသားသားမဟုတ်ဘဲနဲ့လှုပ်ချန်ဖန်တီးတာတွေဖြစ်နိုင်နေဆိုတဲ့ယူဆပြောဆိုမှုတွေဟာပြီးခဲ့တဲ့သတင်းပတ်အတွင်းမှာ Twitter နဲ့ Facebook လိုလူမှုကွန်ရက်တွေမှာကြဲကြဲပြန့်ပြန့်ထွက်လာပါတယ်ဒီလိုခိုင်လုံမှုမရှိတဲ့ပြောဆိုမှုတွေကိုအဓိကသတင်းမီဒီယာကြီးတွေကပါအလေးပေးပြောလာတဲ့အတွက်လူမှုကွန်ရက်တွေဟာအထောက်ထားခိုင်ခိုင်မာမာမရှိဘဲနဲ့တွက်ဆပြောဆိုမှုတွေကိုပို့ပြီးတော့စိုးအောင်လုပ်နေပါသလားမီရှယ်ကွင်းပေးပို့ထားတဲ့သတင်းကိုမက်ခင်ဖြူထွေးကပြောပြပေးပါမယ်ရှင
်အသက်မပြည့်သေးတဲ့မိန်းကလေးတွေကိုလိမ်မိုင်းဆိုင်ရာမတော်မတရားလုပ်မှုနဲ့တရားစွဲခံထားတဲ့စီးပွားရေးလုပ်ငန်းရှင် Jeffrey Epstein ထောင်ထဲမှာကိုယ့်ကိုယ်ကိုတတ်သိဖို့ကြိုးစားခဲ့ပြီးတဲ့နောက်သတင်းပတ်အနေငယ်အကြမ်းမှာသူတကယ်ပဲတက်တည်သွားပြီဆိုတဲ့သတင်းထွက်လာတဲ့အချိန်မှာတော့ဒါကရိုးရိုးသားသားတည်သွားတာမဖြစ်နိုင်ဘူးဆိုတဲ့အတွက်စပြောဆိုမှုတွေလူမှုကွန်ရက်တွေပေါ်မှာကြဲကြဲလောင်လောင်ထွက်ပေါ်လာပါတယ်။ဘယ်လိုဖြစ်ကြလဲ၊ဘယ်သူကလုပ်ကြလဲ၊ဘာကြောင့်လဲစသဖြင့်ပြောလာကြတာပါ။ သမ္မတထရမ့်ကတော့ဟာတာတိယူဆောင်တယောက်ပြောတာကိုသူ့ရဲ့ Twitter မှာပြန်ပြီးတင်ခဲ့ပါသေးတယ်
And you know what he had information on the Clinton.
ခင်ဗျားတို့သိမှာပါ Clinton အကြောင်းချက်လက်တွေကို तू ကသိနေတော့သိရတာပေါ့ဗျာလို့ဟာတာတိယူဆောင် Terris K Williams ပြောသွားတာပါ Epstein သိဆုံးမှုက Twitter Facebook နဲ့ YouTube လိုလူမှုကွန်ရက်တွေမှာသတင်းမားတွေနေရာယူဖို့အတွက်တိတ်လွယ်တာကိုပြနေတယ်လို့လူမှုကွန်ရက်တွေကိုစောင့်ကြည့်ဝေဖန်သူတွေကပြောပါတယ
် It's just become such a standard pattern
ဒါနေရာတိုင်းမှာပုံမှန်လိုဖြစ်လာပါတယ်လူတွေကောင်းတဲ့သတင်းမှားတွေအကြီးအကျယ်ဝင်နေတာကိုတွေ့လာရပါတယ
်။ We've always had conspiracy theories. I mean as long as there's been news and events we've had conspiracy theories.
တမင်ပန်းကြီးလောက်ခဲ့တာဆိုတာမျိုး conspiracy theory တွေကတော့အရင်ကတည်းကအမြဲရှိခဲ့တာပါ။ဒါပေမဲ့အခုနဲ့မတူတာကအခုချိန်မှာလူမှုကွန်ရက်တွေကျယ်ပြန့်လာပြီးဒီလို theory တွေအချိန်တိုတွင်ပြန့်နှံ့သွားတာပါ
။လူစိတ်ဝင်စားတဲ့ကိစ္စတွေမှာဘယ်သူတွေပါပြောကြသလဲဆိုတာတွေကို Twitter လိုလူမှုကွန်ရက်ပေါ်ကပြောဆိုမှုတွေကနေသိနိုင်တာကကိစ္စတစ်ခုပါ။ဒါပေမဲ့လည်းဝေဖန်သူတွေကတော့ဒီလူမှုကွန်ရက်တွေဟာအစွန်ရောက်အတွေးခေါ်တွေနဲ့လှုပ်ချံဖန်တီးတဲ့ theory တွေပုံများလာအောင်လုပ်နေကြတယ်လို့ပြောပါတယ
်
လူပြောများနေတဲ့အကြောင်းအရာတွေကိုမပြောတာပိုပြီးကောင်းပါတယ်ဘာလို့လဲဆိုတော့အဲ့ဒါလူတွေကိုသူတို့ဝင်းကျင်မှာတော့မှရှိမနေတဲ့သူတို့သေချာမသိတဲ့အကြောင်းအရာတစ်ခုစီကိုပါသွားအောင်လို့ဆွဲဆောင်နိုင်လို့ပါအဲ့ဒီအကြောင်းအရာကလှုပ်ချံဖန်တီးထားတဲ့ theory ဖြစ်တယ်ဆိုရင်လူမှုကွန်ရက်တွေကဒါကိုပို့ပြီးတော့ပြတ်အောင်လို့လူတွေကိုအဲ့ဒီနောက်လိုက်သွားအောင်လို့လုပ်နိုင်ပါတယ
် But we have to start thinking about how to put
internet online မှာရှိတဲ့ကာကွယ်မှုတွေလုပ်ဖို့စစဉ်းစားနေသင့်ပါပြီလူမှုကွန်ရက်တွေမှာဖြစ်ပျက်နေတာတွေရဲ့တကယ်လက်တွေ့အကျိုးဆက်တွေကိုကြုံတွေ့လာနေရတာတွေကြောင့်ပါအ
ရေးပါတဲ့ဖြစ်ရပ်တွေမှာအဆုံရောက်ယူဆတွေမဖြစ်အောင်ဟန်တားဖို့ဒါမှမဟုတ်ဓာရီကိုစောင့်ကြည့်ထိန်းချုပ်သူတွေထားရှိဖို့လူမှုကွန်ရက်ကုမ္ပဏီတွေကိုဖိအားတွေပေးလာနေကြတာဖြစ်ပါတယ်ရှင်
မကင်ပြူထေးပြောပြပေးခဲ့တာပါရှင်။နောက်နှစ်နာရီကြာမှထုတ်လွှင့်မယ့် VOE ရဲ့ည9နာရီကနေ10နာရီအထိအစီအစဉ်တွေမှာတော့မြမလူတုနဲ့ကျမ်းမာရေးဥကြောဇန်တာရဲ့မြမရေးတုံသက်ခြင်းနဲ့အတူသတင်းပတ်စင်တိုင်းနားဆင်နေကြအားကစားသတင်းလွှာတွေကိုစောင့်မျှော်နားဆင်နိုင်ပါတယ်။အခုတော့ဒီကနေ့ညနေပိုင်းအတွက်သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါရှင်။
ဟောင်ကောင်နိုင်ငံကလေးစိတ်မှာဒီကနေ့လုပ်ငန်းတွေပုံမှန်အတိုင်းပြန်လည်ပတ်နေပါပြီ။လေးစိတ်ကိုနှစ်ရက်ဆက်တိုက်ပြီးဆိုခဲ့တဲ့ဒီမိုကရေစီလိုလားသူဆန္ဒပြသူတွေနဲ့အဓိကရုံးနေနေရဲတပ်ဖွဲ့ကြားရုံးဝန်ဆောင်ခတ်ဖြစ်ပြီးတဲ့နောက်လေးစိတ်လုပ်ငန်းတွေပုံမှန်ပြန်လည်ပတ်နေတာပါ။ပင်မနွမ်းနယ်နေတဲ့ခီးတွေလေမော်တက်ဖို့လက်ဆိုင်ရာလေကြောင်းလိုင်းကောင်တာတွေမှာလိုအပ်တာတွေလုပ်နေကြခြင်းလေးစိတ်ထဲမှာတော့ဆန္ဒပြသူ3,000လောက်ပဲကျန်ပါတော့တယ်။တရုတ်ပို့ကုန်ပစ္စည်းတွေပေါ်စက်တင်ဘာလတနေ့ကစပြီးတွင်းကုန်ကဆရာကိုင်းတို့တိုးကောက်မဲ့အစီအစဉ်ကိုအမေရိကန်ဆွေးရောက်ကရှေ့ဆိုင်လိုက်ပါတယ်။ဒီဥက္ကဋ္ဌကအနေနဲ့တင်ပို့နေတဲ့ laptop computer computer monitor mobile phone video game ကစားစရာအယုတ်ရှုဖဏတ်နဲ့အဝတ်အထည်တွေပေါ်အခွန်တိုးကောက်မဲ့အစီအစဉ်ကိုဒီဇင်ဘာလ15ရက်နေ့ထိရွှေ့ဆိုင်လိုက်တဲ့အကြောင်းအမေရိကန်ကုန်သွယ်ရေးအဖွဲ့ကပြောပါတယ်။မကြာခင်ကာလမှာအားလိုက်ရကာလလက်ဆောင်ပစ္စည်းတွေဝယ်လို့ရှိတဲ့အမေရိကန်တွေအတွက်ဒီလိုမျိုးကုန်သွယ်ခွင့်ကောက်မဲ့ကိစ္စရွှေ့ဆိုင်လိုက်တာကအထောက်အကူဖြစ်စေနိုင်ပါတယ်။မြန်မာနိုင်ငံတွင်တချို့ဒေသတွေမှာမိုးပြင်းထန်ရွာပြီးရေကြီးမြေပြိုတာတွေကြောင့်လူသေဆုံးပျောက်ဆုံးတာတွေရှိထားတယ်လို့မြန်မာအင်းနေချင်းအိန္ဒိယနိုင်ငံမှာလည်းမုတ်သူမိုးကြောင့်ရေကြီးပြီးနိုင်ငံတော်မှာလူ240ကျော်သေဆုံးရပြီးတဲ့နောက်နိုင်ငံတောင်ပိုင်းကေရလာပြည်နယ်တချို့နေရာတွေအတွက်ရေကြီးမဲ့တိပေးချက်ထုတ်ထားပါတယ်။ပြည်နယ်ရင်းကမိုးကြီးတဲ့အတန်းအပြင်းထန်ဆုံးခံထားရတဲ့ဒေသတချို့မှာနောက်24နာရီကနေ48နာရီအတွင်းအပြင်းထန်မိုးရွာနိုင်ခြင်းရှိတယ်လို့ဒီကနေ့သတိပေးချက်ထုတ်ထားတာပါ။အိန္ဒိယနိုင်ငံဘက်ချန်ကက်ရှမီးယားဒေသမှာလူလက်ဆာသွာလာခွင့်တွေပိတ်ပင်ထားပြီးတော့လူလိုက်ရင်းနေဖြစ်တဲ့မနေ့ပြန်ကြာသာပရင်းနေ့နောက်ပိုင်းမှာတော့အဲ့ဒီအခြေအနေတွေကိုရှော့ပေါ်ပြီးမယ်လို့ပြည်နယ်အုပ်ချုပ်ရေးမှူးကပြောပါတယ်။ဒါပေမဲ့လည်းအဲ့ဒီဒေသမှာတယ်လီဖုန်းလိုင်းနဲ့အင်တာနက်တွေဖြတ်တော့ထားတာကတော့ဆက်ပြီးရှိနေမှာဖြစ်ပါတယ်ခင်ဗျာ
။တရင်ချင်းချုပ်ကိုကိုချောသိန်းပြောပြပေးခဲ့တာပါ။ဒီညနေစီစဉ်ထုတ်လို့ရမှုကကိုဇော်ဝင်းလိုင်းဖြစ်ပြီးအသံမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Justin Tweet ဖြစ်ပါတယ်။အခုကျမတို့အသံလွှင့်နေတဲ့ရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲ Intel Set 17နဲ့ Mia 3 ဂျိုဒူတို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့ VOA နေ့စဉ် TV အစီအစဉ်ကိုကြည့်ရှုနိုင်ပါတယ်ရှင်။ VOA အစီအစဉ်တွေကိုနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်။ဒေါက်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမများသစင်အောင်ပါ။
This program has come to you from the Voice of America, Washington. From Washington.